ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနဲ့နယ်စပ်ချင်းထိဆက်နေတဲ့ကောက်ဆက်စွန်းစားဒေသမှာတပ်ဖွဲ့ဝင်အင်အားတွေကိုတိုးချဲ့ချထားလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြောင်လေးကစပြီးတော့နိုင်ငံနယ်စပ်မှာဘင်္ဂလားဒေ့ရှ်ဘက်ကတပ်ဖွဲ့ဝင်အင်အားနဲ့ဆက်လက်နေအင်အားတွေကိုတိုးချဲ့စွန်းစားတိုးချဲ့ချထားလာနေတာဖြစ်တယ်လို့အမည်မဖော်လိုတဲ့မြန်မာလုံခြုံရေးသတင်းရင်းမြစ်ကပြောတယ်လို့ Asian News သတင်းစာမျက်နှာကဖော်ပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့အာဆာအကြမ်းဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတွေတိုးလာတာကြောင့်ဆိုပြီးမြန်မာစစ်တပ်ကမကြသေးခင်ကနိုင်ငံနယ်စပ်မှာတက်တွေကိုတိုးချဲ့ချထားတာဖြစ်ပြီးတော့မြန်မာစစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ဇွန်မင်းထွန်းကတော့အခုလိုမြန်မာဘက်ကတက်တွေချထားတာဟာနိုင်ငံဆက်ဆံရေးကိုထိခိုက်မှုမရှိသေးဘဲနယ်စပ်လုံခြုံရေးကိုထိန်းသိမ်းနိုင်ဖို့အတွက်လုပ်တာသာဖြစ်ကြောင်းတပ်ဖွဲ့ဝင်အင်အားထပ်တိုးတာမဟုတ်သလိုမြေပြင်စစ်ဆင်ရေးတွေလုပ်ဖို့လည်းမရှိဘူးလို့ပြောထားပါတယ်။ဒါပေမဲ့မြန်မာလုံခြုံရေးတက်တွေကမြေပြင်ရောပင်လယ်ထဲမှာပါလှုပ်ရှားမှုတွေလုပ်လာတဲ့အပေါ်မှာစိုးရိမ်မှုတွေရှိနေသလိုအဲဒီကနေရွန်ဂျာမွတ်စလင်တွေထပ်ပြီးတော့ထွက်ပြေးလာမှာကိုလည်းစိုးရိမ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမကြသေးခင်ကပဲတရားဝင်ကန့်ကွက်ခဲ့ပါတယ်။မြန်မာဘက်ကလည်းဒါကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးကိုဆင့်ခေါ်ပြီးတော့ရခိုင်ပြည်နယ်မှာလုပ်နေတာတွေဟာပုံမှန်လုပ်နေကြလုံခြုံရေးကိစ္စရပ်တွေဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုချင်းကြောက်ဖို့အတွက်ရည်ရွယ်တာမဟုတ်ဘူးလို့ပြောခဲ့ပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်မပြုထားပါဘူး။